ယူကရိန်းကျွတ်ကျစစ်ကြောင်ကြုံနေရတဲ့ပိတ်ဆို့အရေးယူခံရတာတွေအကျဉ်ခံရတာတွေတက်တာဖို့အတွက်ရုရှားနိုင်ငံသားရဲ့ဝန်ကြီးဆာဂျီလာဗရော့ဟာအီဂျစ်တာဝန်ရှိသူတွေနဲ့ဆွေးနွေးဖို့အတွက်တနင်္ဂနွေနေ့ကကန်ရိုမြို့ကိုရောက်ရှိနေပါတယ်။အီသီယိုးပီးယား၊ယူဂန်ဒါ၊ကွန်ဂိုစတဲ့နိုင်ငံတွေကိုသွားမယ်။အာဖရိကခီးစဉ်ရဲ့ပထမဆုံးခီးစဉ်အဖြစ်ရုရှားနိုင်ငံသားရဲ့ဝန်ကြီးအီဂျစ်ကိုရောက်ရှိလာခဲ့တာပါ။အမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့အရှေ့လက်ပိုင်းခီးစဉ်အပြင်နှစ်ပတ်မကြာမီမှာရုရှားနိုင်ငံသားရဲ့ဝန်ကြီးရဲ့ခီးစဉ်ဖြစ်လာခဲ့တာပါ။အီဂျစ်နိုင်ငံသားရဲ့ဝန်ကြီးဆာမေ့ရှုခရီကရုရှားနိုင်ငံသားရဲ့ဝန်ကြီးကိုတနင်္ဂနွေနေ့မနက်ကလက်ခံတွေ့ဆုံကြောင်းအီဂျစ်နိုင်ငံသားရဲ့ဝန်ကြီးဌာနကပြောပါတယ်။တနင်္ဂနွေနေ့နောက်ပိုင်းမှာတော့ရုရှားနိုင်ငံသားရဲ့ဝန်ကြီးဟာအာရအဖွဲ့ချုပ်အတွင်းရေးမှူးချုပ်အမက်အဘူဂိတ်နဲ့တွေ့ဆုံဦးမှာဖြစ်ပါတယ်ရုရှားရဲ့ယူကရိန်းကျူးကျော်စစ်ကြောင်းကမ္ဘာတဝန်းဈေးတွေတက်ခဲ့ရပြီးအထူးအနာဆုံးကတော့အာဖရိကနိုင်ငံတွေပဲဖြစ်ပါတယ်အာဖရိကနိုင်ငံတွေကိုပေးနေတဲ့အကူအညီတွေဟာလည်းရုရှားယူကရိန်းစစ်ပွဲကိုရောက်သွားခဲ့တဲ့အတွက်အာဖရိကနိုင်ငံတွေကနစ်နာခဲ့ကြရပါတယ်အာဖရိကနဲ့အရှေ့လယ်ပိုင်းပဋိပက္ခတွေကတန်ပေါင်းများစွာသောပြည်သူတွေဟာဆန္ဒရိက္ခပြတ်လပ်ပြီးအကူအညီမဲ့တဲ့အဖြစ်နဲ့ရင်ဆိုင်နေကြရတာပါအခုလိုဆန္ဒရိက္ခအကြက်တဲကြုံရတာရုရှားမှာတာဝန်ရှိတယ်လို့အနောက်နိုင်ငံတွေကဆွဆွဲပြောဆိုမှုတွေဟာတခြားသူတွေအပေါ်အပြစ်ပုံချဖို့ကြိုးစားမှုနောက်တစ်ခုဖြစ်တယ်လို့ရုရှားနိုင်ငံရဲ့ဝန်ကြီးဌာနရဲ့အင်တာနက်စာမျက်နှာမှာတင်ထားတဲ့ဆောင်းပါးမှာဝန်ကြီးဆာဂျီလာဗရော့ကပြောထားပါတယ်ဒီဆောင်းပါးကိုအာဖရိကတည်ထောင်စာ၄ဆောင်ကထပ်မံပုံနှိပ်ဖော်ပြခဲ့ပါတယ်ခင်ဗျာ